နိုဝင်ဘာလအတွင်းအာရှဒေသမှာကျင်းပမယ်ထိပ်သီးညီလာခံတွေတယောက်မဲ့နိုင်ငံတကာခေါင်းဆောင်တွေအနေနဲ့မြန်မာစစ်ကောင်စီဘောပုံမှုထိရောက်ပြင်းထန်တဲ့အရေးယူမှုတွေချမှတ်ဖို့လူခွေရေးစောင့်ကြည့်လိုက်လာရေးဖွဲ့ Human Rights Watch အဖွဲ့ကဒီနေ့တောက်ဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းကလူခွေရေးချုပ်ဖောက်မှုတွေအတွက်စစ်ကောင်စီရဲ့နိုင်ငံခြားဝင်ငွေရရှိမဲ့လမ်းကြောင်းတွေကိုပိတ်ပင်ပြီးမြန်မာနိုင်ငံကိုလက်နက်ရောင်းချမှုနဲ့လေးစီတင်သွင်းတာပိတ်ပင်အရေးယူဖို့လူခွေရေးစောင့်ကြည့်လိုက်လာရေးဖွဲ့ကတိုက်တွန်းထားတာပါနိုဝင်ဘာလ10ရက်နေ့23ရက်နေ့အတွင်းကမ္ဘောဒီးယားနိုင်ငံမှာအာဆီယံအရှေ့တောင်အာရှနိုင်ငံများထိပ်သီးအစည်းအဝေးနဲ့အမေရိကန်ပြည်ထောင်စုယောပတ်တမကဂျပန်စတဲ့အာဆီယံနဲ့ဆွေးနွေးပွဲနိုင်ငံတွေရဲ့အစည်းအဝေးတွေဇက်တိုက်ကျင်းပပါလိမ့်မယ်။နောက်သတင်းပတ်မှာပဲအင်ဒိုနီးရှားနိုင်ငံမှာစီးပွားရေးအားကောင်းတဲ့ G20 နိုင်ငံတွေရဲ့အစည်းအဝေးကျင်းပမှာဖြစ်ပြီးဇက်တိုက်ဆိုသလိုထိုင်းနိုင်ငံမှာအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံ APEC စီးပွားကျင်းပမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီပေါ်စန့်ကျင်ရှုတ်ချရုံလောက်တဲ့သူတို့ပြုမှုလေးတာတွေပြောင်းလဲသွားနိုင်တယ်လို့မျှော်လင့်လို့မရတဲ့အကြောင်းနဲ့ပုံမပြင်းထန်တဲ့အရေးယူမှုတွေလိုအပ်တဲ့အကြောင်းလူခွေရေးစောင့်ကြည့်ရေးအဖွဲ့အာရှဒါရိုက်တာအီလေးပါဆန်ကအစည်းအဝေးတွေတက်ရောက်မဲ့နိုင်ငံတကာခေါင်းဆောင်တွေကိုပြောဆိုလိုက်ပါတယ်